ဒီနေ့စနေနေ့မှာကြောက်တဲ့အမေရိကန်အခြေခံဥပဒေနဲ့နိုင်ငံသားနေအထိမ်းအအဖြစ်ထောင်ပေါင်းများစွာသောလူတွေအမေရိကန်နိုင်ငံသားဖြစ်လာကြတော့မှာပါစက်တင်ဘာ16ရက်နေ့ကနေ23ရက်တွင်ကျန်းသက်စွာကျင်းပခဲ့တဲ့အခမ်းအနားပေါင်း140မှာတနိုင်ငံလုံးကလူပေါင်း 38,000 ကျော်အမေရိကန်နိုင်ငံသားအဖြစ်ခန့်ယူမယ်လို့အမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကပြောပါတယ်ဒါဟာ2016ခုနှစ်အတွင်းအများဆုံးအရေးအတွက်ပါဒီလိုပုံမှန်ထက်များတဲ့ကျန်းသက်စွာကျင်းပတဲ့အခမ်းအနားတွေကိုတောက်ချနေကစတင်ခဲ့တာပါအမေရိကန်နိုင်ငံအမျိုးသားဥယျာဉ်စနစ်ရဲ့နှစ်တရာပြည့်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီအခမ်းအနားအများပြားကိုပန်းညံနေတဲ့မှာကျင်းပကြပါတယ်ညောင်မျိုးကအဲလစ်ဂျွန်ဝါရှင်တန်ဒီစီမျိုးကလင်ကွန်နဲ့ဂျက်ဖဆန်အထိမ်းအမှတ်နေရာတွေမှာတော့တောက်ချနေကအမေရိကန်နိုင်ငံသားဖြစ်လာသူရာပေါင်းများစွာကျန်းသက်စွာကျင်းပခဲ့ကြပါတယ်အခမ်းအနားတွေအဆုံးသတ်မှာတရားဝင်နိုင်ငံသားဖြစ်ရေနောက်ဆုံးအဆင့်အနေနဲ့အမေရိကန်ပြည်ထောင်စုပေါ်တစ္ဆာဆောင်တည်ပါမယ်အကြောင်းကတိတစ္ဆာပြည်ပွဲကိုလည်းဖက်ဒရယ်တရားသူကြီးတွေဦးဆောင်ပြီးပြုလုပ်ပေးနေပါတယ်အမေရိကန်နိုင်ငံသားဖြစ်လို့သူတွေဟာဥပဒေနဲ့အညီလုံဆောင်မှာဒီမှာလုံထုံးလုံနီးတွေကိုအချိန်အကြာကြီးစောင့်ဆိုင်းလုံဆောင်ကြပြီးတော့နောက်ဆုံးရလကတေချာလာတာတော့မဟုတ်ပါဘူးနိုင်ငံသားဖြစ်ဖို့ရှောက်ထားသူတွေအနေနဲ့အမေရိကန်သမိုင်းကြောင်းအမေရိကန်အစိုးရနဲ့အခြေခံဥပဒေတွေအကြောင်းအခြေခံဘုသူဒ္ဓရှိပါတယ်ဆိုတာပြသဖို့မေးခွန်းတရားပါတဲ့အမေးအဖြေတွေကိုကြက်မှတ်ထားမှာဖြစ်ပါတယ်ခင်ဗျာ